တိုင်းသားလက်နက်ကင်အဖွဲ့ခုနှစ်ဖွဲ့ရဲ့ပန်ခန်းဆုံးဖြတ်ချက်ဟာတိုင်းသားလက်နက်ကင်အဖွဲ့တွေထဲမှာအင်အားအတောင့်အသင်းဆုံးဖြစ်တဲ့ UWS ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ရဲ့အာဘော်နောက်ကိုလိုက်သွားတာဖြစ်ပါတယ် UWSP အနေနဲ့ကနဦးကတည်းက NCA ကိုအယုံကြည်မရှိဆိုတာကိုတွင်တွင်ပြောဆိုခဲ့တာပါဝါအဖွဲ့ကနေပြောနေတာက NCA ဟာပင်လုံစိတ်ဓာတ်ကိုအစားထိုးနေတယ်လို့ပြောဆိုသလိုပဲ NCA မှာဖော်ပြထားတဲ့အချက်လက်တွေဟာလက်တွေ့အကောင်အထည်ဖော်လို့မဖြစ်နိုင်တာတွေ့ရတယ်လို့ပဲလူရအတိတ်ပဲဖွင့်ဆိုနိုင်တဲ့အနေအထားဖြစ်တယ်လို့ဆိုပါတယ်ဒီအခြေအနေမှာဝါအဖွဲ့နဲ့အတူ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့များတညတညွတ်တဲ့ NCA ကိုလက်မှတ်မထိုးဖို့ဆုံးဖြတ်လိုက်ကြပါတယ်ဖေဖော်ဝါရီ24ရက်နေ့ပန်ခန်းအစည်းအဝေးနောက်ဆုံးနေ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအစည်းအဝေးတက်ရောက်တဲ့ TNL တန်းပလောင်အဖွဲ့အထွေထွေအတွင်မှဘုံမူကြီးမိုင်ဖုံးကသဘောတူညီချက်အချက်၉ချက်ရရှိခဲ့တယ်လို့ပြောပါတယ်အဓိကကတော့ NCA ကိုလက်မှတ်မထိုးဖို့ဖြစ်ပါတယ
်ဘုံသဘောတူညီချက်အချက်၉ချက်ရပါတယ်၉ချက်ရပါတယ်အဲ့ဒါမှာတကယ်ထူးခြားတဲ့အချက်တွေကတော့ကျွန်တော်တို့ NCA ကိုလက်မှတ်မထိုးဘဲနဲ့လက်မခံဘဲနဲ့ကျွန်တော်တို့ကနိုင်ငံရေးဆွေးနွေးမှုလမ်းကြောင်းအတိတ်ကို UWSA ရဦးဆောင်ပြီးတော့ကျွန်တော်တို့နိုင်ငံတွေ့ဆုံဆွေးနွေးကော်မတီဖွဲ့ပြီးဒီဒီမှာဆွေးနွေးတွေ့ဆုံဆွေးနွေးတော့မယ်ဆိုတဲ့အချက်ကတော့ဒါထူးခြားတဲ့အချက်ဖြစ်တယ်လို့ကျွန်တော်ပြောလို့ရပါတယ
်ဘုံမူကြီးမိုင်အိုက်ဖုံးပြောပြသွားတာပါဒီအခြေအနေမှာအစည်းအဝေးတက်ရောက်တဲ့ရခိုင်အမျိုးသားအဖွဲ့ချုပ်ရခိုင်တပ်မတော် ULAAA ကချင်လွတ်လပ်ရေးအဖွဲ့ကချင်လွတ်လပ်ရေးတပ်မတော် KIO KIA မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် MNDAA တအားပလောင်အဖွဲ့ PSLF TNLA ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPB SSA ငြိမ်းချမ်းရေးနဲ့စီလုံးရေးကော်မတီရှမ်းပြည်အရှေ့ပိုင်းမြို့သားဒီမိုကရေစီမဟာမိတ်အဖွဲ့ PSC NDAA နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSA UWSP စသဖြင့်အဖွဲ့ခုနှစ်ဖွဲ့တို့ဖြစ်ကြပါတယ်အဲ့ဒီမှာအစည်းအဝေးမတက်ရောက်နိုင်တဲ့ UNFC အဖွဲ့ဝင်တောင်ပိုင်းအဖွဲ့တွေရဲ့အခြေအနေကရောဘယ်လိုရှိပါသလဲမွန်ပြည်သစ်ပါတီနဲ့ကရင်နီလွတ်မြောက်ရေးအဖွဲ့တွေဟာအခြေအနေအရအစည်းအဝေးကိုသွားရောက်တက်နိုင်ခြင်းမရှိခဲ့ပါဘူး UNFC အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်မွန်ပြည်သစ်ပါတီကနိုင်ငံသားကိုမေးကြည့်ပါတယ
် UNFC ဟိုဒီတောင်ပိုင်းကတော့ကျွန်တော်တို့နှစ်ဖွဲ့ကိုပါပဲဖိုက်ကြတယ်အဲဒီကျွန်တော်တို့နှစ်ဖွဲ့ကိုဆက်လက်ပြင်းဤကကိုယ်စလဲတချို့လေဒီဘက်မှာသူတို့ရှိနေတယ်သူတို့လည်းမသွားနိုင်လိုက်ဘူးဖြစ်နေတယ်ကျွန်တော်တို့မတော်နိုင်တဲ့သူတို့လည်းမတော်ဖြစ်ဘူးပေါ့အဲ့ဒီပန်ဆတ်မှာတတ်တဲ့ကျွန်တော်တို့ဥပဒေရေးပါဝင်ပေါ့နော်အဲ့ဒီကိုယ်စလဲတွေပြန်မရောက်လာသေးတော့ကျွန်တော်တို့ကသူတို့နဲ့မဆွေးနွေးရတဲ့ဥကြအဲ့တော့သဘောထားတစ်ခုခုပြေးဖို့ဆိုတဲ့နေရာမှာတော့ပြောလို့မရသေးဘူးနော်ကျွန်တော်တို့ကတော့တွေ့မှာပါကျွန်တော်တို့ Dawson Sugiro နဲ့တွေ့မယ်တိစားကိုတော့ကျွန်တော်တို့ကဆက်လုပ်မှာပါလို့ကျွန်တော်တို့ကလည်းအမြင်တော့ရှိတယ
်နိုင်ဟန်သာပြောပြသွားတာပါမူလက UNSA ဟာ NCA ကိုလက်ခံခဲ့ပြီးတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးရေးမူကြောင့်လက်မှတ်မထိုးပစ်ခဲ့တာပါတကယ်ကလက်နက်ကိုင်အဖွဲ့၃ဘွဲ့ဖြစ်တဲ့ကိုကန့်ရခိုင်တပ်မတော်နဲ့တအန်းပလောင်အဖွဲ့တွေကိုလက်မှတ်ထိုးခွင့်မပေးခဲ့တာဟာတပ်မတော်ပဲဖြစ်ပါတယ်အခုလိုတင်းမာမှုတွေရှိခဲ့ဘူးတာကြောင့်တိုင်းသားတွေဘက်ကလည်းစင်ပြိုင်သဘောထားတရက်ကိုတင်ခဲ့တာဖြစ်တယ်လို့သုံးသပ်သူတွေရှိပါတယ်ပထမအကြိမ်27ရာစုပင်လုံညီလာခံအချိန်က UWSP ရဲ့နိုင်ငံရေးအတိုင်ပင်ခံလုပ်ခဲ့မှုတဲ့စီးရဲနိုင်ငံရေးသုံးသက်သူဦးသန်းစိုးနိုင်ပြောတာကတော့
ဘယ်လိုမျိုးမေးလဲနော်တမရတဘောရကလည်း short term လို့ပြောမှာအဲဒီပေါ်မှာတော့စမ်းစုကြည်ကလည်းအဲ့ဒါကိုပြောပြောအောင်တုံးကြီးကသူ့အနေနဲ့ NCA ကိုကြော်လွှမ်းနိုင်တဲ့အနေအထားလည်းမရှိဘူးအဲ့လိုမရှိတဲ့အခြေအနေအောက်မှာကတော့ဘဝဖွဲ့ရလည်းပဲ NCA လည်းမထုံထားဘူးဂျန်နဲ့ဖွဲ့စည်းတွေကလည်းအားလုံးပါဝင်ဝင်ရမှာလည်းမထုံပဲလို့ဆိုတော့ဒါကရှိတယ်အဲ့ဒီခါကျတော့နောက်ဆုံးတစ်ဆက်တည်းရယူပင်လို့ဒီကအကျော့ပါအဓိကမှာစင်ရင်တော်ရာတဲ့ကိုစုစည်းပေါ်ပြလိုက်တာပါပဲ
တကယ်ကတက်မတော်ဘက်ကအယူဆတွေဟာပုဂ္ဂိုလ်ကြီးနေဝင်လက်ထက်ကငင်းငင်းရေးလုပ်ငန်းစဉ်တွေကိုအကောင့်ထဲပေါ်နေတာကြောင့်တိုင်းရင်းသားတွေရဲ့ယုံကြည်မှုကိုမရရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်
။ဆိုတော့ UNFC ဖြစ်ဖြစ်မြောက်ပိုင်းဖြစ်ဖြစ်အဲ့ဒါမျိုးမတွေ့ချင်ဘူး။ဒါတဖွဲ့ချင်းပဲတွေ့ချင်တာ။ဒါတွေကလည်းဗျာဒီဥနေဝင်တို့လုပ်ခဲ့တဲ့ငင်းငင်းလုပ်ငန်းစဉ်ကနေပြီးတော့ ဒီနေ့ဒီတက်လို့ဒီကောင်းလဲသေးတယ်သဘောထားပါပဲ
ဥတန်းစိုးနိုင်ပြောပြသွားတာပါဒီအခြေအနေမှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်များခရောင်းလမ်းပေါ်ကိုရောက်နေပြီလို့သုံးသပ်သူတွေရှိပါတယ်တချို့ကလည်းအပြန်အလှန်ယုံကြည်မှုမရှိဖြစ်နေတဲ့အခြေအနေမှာယုံကြည်မှုပြန်လည်တည်ဆောက်တာကစပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတစ်ကနေတကြော့ပြန်စားရတော့မှာဖြစ်တယ်လို့ယုံကြည်သူတွေလည်းရှိပါတယ်ဒီနေရာမှာနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ရဲ့ရည်တည်မှုဟာအရေးအကြီးဆုံးဖြစ်နေတယ်ဆိုတာကိုတော့အများလက်ခံနေကြတာဖြစ်ပါတယ်ခင်ဗျာ